မြန်မာနိုင်ငံမှာတရုတ်နိုင်ငံထုတ် Sinovac ကာကွယ်ဆေးကိုပထမဆုံးပုဂ္ဂလိကကုမ္ပဏီတစ်ခုကတင်သွင်းခွင့်ရလိုက်ပြီးတော့ဘသူမဆိုစစ်ကောင်စီအစီအစဉ်နဲ့မဟုတ်ပဲလုံခြုံစွာထုတ်ခွင့်ရတော့မယ်လို့တာဝန်ရှိသူတွေကပြောပါတယ်။အခုတောက်ကြာနေမှာပထမဆုံးအတုပ်ရောက်လာပြီးတော့ကာကွယ်ဆေးထုတ်ခွင့်ရနေရာတွေကိုဆက်လက်ဖြန့်ဖြူးပေးနေပြီးအချို့သာဆုံးဈေးနှုန်းနဲ့ဖြန့်ဖြူးပေးဖို့ရှိတယ်လို့ Sealine ကုမ္ပဏီပြောခွင့်ရကဆိုပါတယ်။ Sealine ကုမ္ပဏီကာကွယ်ဆေးများဈေးကွက်မြင့်တင်ရေးမန်နေဂျာထောက်တာရတနာကိုကိုဝင်းမင်းကမေးမြန်းရမှာတော့ထူးခြားမှုကိုအခုလိုစပြီးတော့ရှင်းပြပါတယ်။
COVID-19 Sinovac Coronavac ကာကွယ်ဆေးကို private အနေနဲ့စီးလိုင်းရောအနေနဲ့ပထမဆုံးတင်သွင်းရခွင့်ရတာဗော်ဒီအကြီးကညီမတို့ November 1ရက်နေ့မှာခွင့်ပြုခဲ့တာပါပြီးရအခါကျတော့ MOHS ကတရားဝင်ခွင့်ပြုထားတဲ့ဒီဆေးထိုးစင်တာဆေးရုံဆေးခန်းတွေကိုရောင်းခွင့်ရှိတာပေါ့နော်သူတို့နေရာမှာတဆင်းဒီလူလူစီကိုပြန်ပြီးတော့ရောင်းချမှာပေါ့
ဟုတ်ကဲ့နောက်ရောထူကြမှုရှိသေးလား
ဒီလူလူအနေနဲ့လည်းဒါကြောင့် private ပေးတာဖြစ်တဲ့အတွက်ကြောင့်မို့အခုကဟိုဘယ်သူမဆိုထုံးနိုင်နေပေါ့နော်နောက်တစ်ခုက Sinovac ရဲ့ထူကြမှုအနေနဲ့ကျတော့အခုကတရုတ်နိုင်ငံနဲ့၆နိုင်ငံမှာဆိုလို့ရှိရင်တော့ကလေးတွေကို၃နှစ်ကနေစပြီးသူကအဲ့လိုမျိုးထိုးပေးရတယ်။ဒါပေမဲ့ဒီမနိုင်ငံမှာကျတော့အခု၁၂နှစ်နဲ့အထက်တွေကိုထိုးပေးနေရပေါ့နော်။အဲ့လိုဆိုတော့ဒီ၁၂နှစ်နဲ့အထက်ကလေးတွေအတွက်ထိုးနှံနိုင်ခွင့်မြန်မာနိုင်ငံမှာရရှိစားပေါ့ဒီ Sinovac အနေနဲ့ကြတော့လေ။ဒါလို့လဲဆိုတော့အခုမြန်မာနိုင်ငံမှာကျတော့ Pfizer တော့ဘာလို့မရသေးဘူးဆိုတော့တော့ဆယ်ကလေးတွေအတွက်ကတော့ဒီ Sinovac ထိုးဖို့ chance ရတာပေါ့
။ဟုတ်ကဲ့။ရောက်ရှိနိုင်မှုအနေအထားပမာဏအဖြစ်တော့ထူကြမှုရှိလား
။ Sinovac ကို private အနေနဲ့ဆိုလို့ရှိရင်တော့အဲဆက်နေရနေမှာဟိုပထမဆုံးရောက်မယ်ပေါ့မစီလိုဘန်းနဲ့ကတရားဝင်ပါတင်းဝင်ရထားတာဆိုတော့ပမာဏအနေနဲ့ကတော့သူတို့ဘက်ကလည်းတတ်မှတ်ထားတာမျိုးတော့မရှိဘူးကိုဘက်ကလည်းဒါ demand တက်ရင်တက်တော့တော့ဆက်လက်ထိုးမှာပေါ့အဲဈေးနှုန်းအနေနဲ့ဆိုလို့ရှိရင်တော့ညမတို့ကဒီဗီဒူလူတို့အနေနဲ့အတက်တာတော့အဆင်ပြေဆုံးဖုန်းထံဝင်ရမယ်ဈေးနှုန်းမျိုးကိုဖြစ်နိုင်အောင်လို့ညီမတို့အစီအစဉ်ပေးထားရပေါ့နော
်ဟုတ်ကဲ့အဲ့တော့မြန်လာပေါ့နော်အခုကရပ်ပိုင်းအတွင်းရောက်လာမှာဆိုတော့
private sector အနေနဲ့ကဒီ business နဲ့အထက်ကိုညီမနိုင်ငံမှာလည်းဒါအစိုးရအစီအစဉ်နဲ့မဟုတ်ခင်းနဲ့ private အနေနဲ့ထိုးနိုင်နေတဲ့သူတွေအတွက်ကိုစောင့်ရမလို့အောင်လို့ဒါညီမတို့ကဘက်ကကြိုးစားထားတာပေါ့နော
်ဟုတ်ကဲ့အခုလိုရောက်ရှိလာတဲ့အတွက်အဓိကကြိုးတဲ့အောင်ပါဖို့ထောက်ပြတယ
်ဟိုကိုပဲဆိုတာကြတော့လေအကုန်လုံးကာကွယ်ဆေးထိုးထားမှ safe ဖြစ်မှာလေ။ဟိုတည်ဆုံတယောက်ကြံနေတာနဲ့လည်းအချိန်မရွေးပြန်ကူးဆက်နိုင်တယ်ဆိုတာဖြစ်တဲ့အတွက်ကြောင့်မို့ဒါကာကွယ်ဆေးထိုးလိုက်ရင်ရာနှုန်းကြီးကာကွယ်တယ်မဟုတ်ဘူးဆိုပေမဲ့လည်းတည်ဆုံနှုန်းတို့ပြင်းထန်ဒီရောဂါပြင်းထန်နှုန်းတို့အကုန်လုံးရောကြအောင်အေးရွယ်ချက်နဲ့ကိုအဓိကတွင်းတာပေါ့။နောက်ပိုင်းလည်းအဲ့လိုပဲဒီဆေးကိုထုတ်လုပ်တဲ့နိုင်ငံဒီတရုတ်ပြည်ကကြတော့သူက၃နှစ်ကနေပြီးစထိုးတာဆိုတော့လေ။အဲ့တော့နောက်ပိုင်းနေရှင်နယ်လေဗယ်ကသူခွင့်ပြုသွားမယ်။သူထန်ငယ်တဲ့ဒီ၁၂နှစ်အောက်တည်းကိုခွင့်ပြုသွားမယ်ဆိုရင်လည်းဒါထိုးနိုင်လို့ရအောင်ပေါ့နော်အဲ့လိုအသင့်ဖြစ်နေအောင်ကာကွယ်ဆေးကိုအဲ့လိုမျိုးစီစဉ်ထားရပါ
ဟုတ်ကဲ့အဲ့တော့ဒီကာကွယ်ဆေးကိုဒီအားနည်းစီမပြေအောင်ထင်းစေနိုင်မှုအနေထားရောကုမ္ပဏီအနေနဲ့ဘယ်လိုမျိုးလှုပ်ဆောင်ထားတာ
အဓိကတော့ကိုးချင်းပေါ့နော်ဒီအေးထင်းတဲ့ဟာလေအတွက်ကအေးခွန်ဆက်အတွက်ကအရေးကြီးတာဖြစ်တဲ့အတွက်ကြောင့်မို့အဲ့ဒါအတွက်ကိုဒီမားရိုးစီကဒီစီလိုင်းယုံရဲ့ဒီဆက်ဆက်ကုမ္ပဏီဖြစ်တဲ့ SRDS ပေါ့နော်အဲ့ဒါကအာ2020နှစ်ကုန်ကနေစပြီးသားကိုပြင်ဆင်နေပေါ့နော်ပြင်ဆင်ခဲ့ပြီးတော့အဲ့တော့ဒီကြားထဲမှာကအခုဒီတရုတ်ကုမ္ပဏီညအတင်းကရှင်တို့ဖမ်းပေါ့နော်တွင်းလာတဲ့ဈေးတွေကိုလည်းဒီနယ်မျိုးတွေကိုပေါ့နော်အဲ့လိုမျိုးဝေးလံတဲ့မျိုးတွေကိုကိုချိန်မပြတ်အောင်ဒီတော့ဈေးအနည်းငယ်မပြတ်အောင်လို့မားတို့ကဒီတခြားဈေးသိမ်းပြရတယ်လည်းရှင်လာပြီးတော့ဈေးတွေအဲ့လိုသိမ်းပို့ဆောင်ပြရတယ်ရှိရပေါ့နော်အာ those နှစ်သိန်းခွဲအတွက်ကိုမျိုးပေါင်း30ကျော်ပို့ဆောင်ပေးခဲ့ရပေါ့
ဟုတ်ကဲ့အဲ့တော့အခုတစ်ခေါက်မှလည်းမကြခင်တောက်ကြနေမှရောက်လာတော့မယ်ပေါ့နော်အဲ့ဒါတွေအတွက်တော့ဘယ်လိုပို့ဆောင်မှုအစီအစဉ်ရှိလဲဒီလူတွေပြင်ချင်းတော့အစောဆုံးဒီကာကွယ်ဆေးထုတ်လို့ရနိုင်မလဲဘယ်လိုဆက်သွယ်ရမလဲပေါ့
ပထမဆုံးဒီအတော့အနေနဲ့ကတော့ညီမတို့ကဒီရန်ကုန်မြို့အကြီးကပေါ့နော်ရန်ကုန်မြို့ကဒီဟိုရန်ကုန်တိုင်းတာကြီးအတွင်းကနေပြီးတော့ကျန်းမာရေးဝန်ကြီးဌာနကခွင့်ပြုချက်ရထားတယ်စေထုံးနိုင်ငံခွင့်ပြုချက်ရထားတဲ့စေုံစေခန်းတွေအရင်ပို့ဆောင်မှာပေါ့နော်ပြီးတော့မှအရင်နောက်ပိုင်းကကြတော့ဒီခွင့်ပြုပေးရထားတဲ့စန်တာစေုံစန်တာဒီနေရာမှာရှိရဆိုလဲအဲ့ဒီဟာတွေပေါ့အဲ့ဒါတွေဆက်လက်ပြီးတော့ပို့ပေးမှာပေါ့နော
်ဟုတ်ကဲ့ကျေးဇူးများတင်ပါတယ်ဒေါက်တာရတနာဆရာ